မတ်လ5ရက်နေ့ကအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်မှာကျင်းပတဲ့2015နိုင်ငံတကာအမျိုးသမီးတတိယရှင်ဆုပေးပွဲအခမ်းအနားမှာကချင်တိုင်းရင်းသူမတ်မေစပယ်ဖြူတက်ရောက်ပြီးဆုကိုလက်ခံရယူခဲ့ပါတယ်။သူနဲ့အတူကိုဆိုဗို၊ Syria, Afghanistan, Bangladesh, Pakistan, Bolivia, Guinea, Baho, Africa သမရနိုင်ငံကအမျိုးသမီးဆုရှင်10ဦးကိုအမေရိကန်အစိုးရကဂုဏ်ပြုချီးမြှင့်ခဲ့တာပါရှင်။
We honor May Sabe Pew as a woman of courage.
ကချင်တိုင်းသူမတ်မေစပယ်ဖြူကို2015နိုင်ငံတကာအမျိုးသမီးတတိယရှင်ဆုလက်ခံရယူဖို့အမေရိကန်လက်ထောက်နိုင်ငံသား၏ဝန်ကြီး Higginbotham ကကြေညာသွားတာပ
ါ Women like May Sabe Pew are there making sure their nation doesn't turn back.
မတ်မေစပယ်ဖြူဟာမြန်မာနိုင်ငံမှာငြိမ်းချမ်းရေးလူ့အခွင့်အရေးနဲ့ကြားမှတန်းတူအခွင့်အရေးအတွက်ထူးထူးကျွန်ကျွန်လှုပ်ရှားခဲ့တာကြောင့်အမေရိကန်ပြည်ထောင်စုကဂုဏ်ပြုချီးမြှင့်လိုက်တာဖြစ်တယ်လို့ Higginbotham ကပြောသွားတာပါ
As the director of the Gender Equality Network in Burma a coalition of more than 90 organizations
ဂျာမတန်တူညီညာရေးကွန်ရက်ကချင်ငြိမ်းချမ်းရေးကွန်ရက်နဲ့ကချင်အမျိုးသမီးငြိမ်းချမ်းရေးကွန်ရက်တွေမှာဥဆောင်လှုပ်ရှားနေသူမတ်မေစပယ်ဖြူဟာအမျိုးသမီးတွေနဲ့တိုင်းရင်းသားတွေအပေါ်ခွဲခြားဆက်ဆံရေးကိုပပောင်အောင်မြန်မာနိုင်ငံမှာငြိမ်းချမ်းရေးနဲ့အမျိုးသားပြန်လည်ရင်ကြားစေရေးအတွက်အခြားလူထုအခြေပြုအဖွဲ့အစည်းခေါင်းဆောင်တွေနဲ့ပူးပေါင်းဆောင်ရွက်ခဲ့တယ်လို့အမေရိကန်လက်ထောက်နိုင်ငံသားရေးဝန်ကြီးကပြောသွားတာပါ။မတ်လ10ရက်နေ့မှာကြာရောက်တဲ့နိုင်ငံတကာအမျိုးသမီးများနေ့ကိုဂုဏ်ပြုတဲ့အနေနဲ့အမေရိကန်အစိုးရက2009ခုနှစ်ကစပြီးနိုင်ငံတကာကအမျိုးသမီးတတိယရှင်10ဦးကိုနှစ်စဉ်ရွေးချယ်ပြီးဂုဏ်ပြုချီးမြှင့်နေတာဖြစ်ပါတယ်။2012ခုနှစ်မှာရန်ကုန်နိုင်ငံရေးတိုက်ပံကြောင်းကိုတည်ထောင်သူတအုပ်ဖြစ်တဲ့နိုင်ငံရေးအကျဉ်းသူဟောင်းမက်ဆယ်မအောင်ကပထမဆုံးအချိန်မြန်မာအမျိုးသမီးတအုပ်အနေနဲ့ဒီစုကိုချီးမြှင့်ခံခဲ့ရပါတယ်။2015အမျိုးသမီးတတိယရှင်ဆုရွေးချယ်ခံရတာနဲ့ပတ်သက်လို့မက်မေစပယ်ဖြူကအခုလိုပြောပါတယ
်။ကျွန်တော်မြန်မာနိုင်ငံမှာပထမဦးဆုံးအမျိုးသမီးတွေပေါ်အစမ်းဖတ်မှုကနေတားဆီးကာကွယ်နိုင်တဲ့ဥပဒေလို့ပြောလို့ရမယ့်ဥပဒေမူကြမ်းတစ်ခုဖြစ်ပေါ်လာရေးအတွက်လဲတို့ရနဲ့ရောသူကသမဂ္ဂအဖွဲ့အစည်းတွေနဲ့ရောမျိုးသမီးအဖွဲ့တွေအရက်ကလူမှုအဖွဲ့အစည်းတွေနဲ့အတူတကွပူးပေါင်းပြီးတော့ဒီဥပဒေမူကြမ်းရေးဆွဲနိုင်ဖို့အတွက်ဟိုရှေ့တန်းကနေပေါ့နော်ပါဝင်လှုပ်ဆောင်မိမှုတွေကိုရောအတိမတ်ပြုတဲ့အနေနဲ့ရွေးချယ်တယ်လို့ကျွန်မအယူဆပါတယ်ပြီးတော့ကျွန်တော်တို့ဒီကချင်ဒေသမှာရှိတဲ့စစ်ပွဲတွေရပ်တန့်ဖို့အတွက်ကို campaign တွေအများကြီးပဲလှုပ်ဆောင်ခဲ့တာတွေပေါ့အဓိကကတော့ဒီ former session နဲ့တရားစွဲဆိုခံရတဲ့ကိစ္စတွေပေါ့နော်ပြီးတော့ဒီတရားစွဲဆိုခံရမှုကိုလည်းကျမတို့အနေနဲ့တစ်နှစ်ကျော်ကြာတဲ့အချိန်ပေါ့ဟိုတက်တန့်ခံပြီးတော့ရင်ဆိုင်ခဲ့ရတယ်။ပြီးတော့ဒီဘလောက်ပဲအနေရဲ့အပြုမှုတွေချိန်ချောက်မှုတွေရှိစေကမူဒါကိုဟိုမကြောက်မရွံ့ပေါ့နော်။ရှေ့တန်းကရက်နိုင်နေလို့သူတို့အနေနဲ့ယူဆတဲ့အတွက်ကြောင့်ရွေးချယ်ရခြင်းဖြစ်တယ်လို့ကျမကတော့ရှင်းမိပါတယ်လို့
အခြား2015ဆုရှင်တွေဖြစ်တဲ့ကိုဆိုဗို၊ Syria, Afghanistan, Bangladesh, Pakistan, Bolivia,ကီနီဘဟိုအာဖရိကသမရနိုင်ငံကအမျိုးသမီးတွေဟာဆိုရင်လေနေပယ်ပေါင်းစုံမှာအမျိုးသမီးခွင့်ရေးတွေအတွက်ထူးထူးကျွန်ကျွန်နဲ့အနစ်နာခံဆောင်ရွက်ခဲ့ကြသူတွေဖြစ်ပါတယ်။အာဖဂန်နစ္စတန်အမျိုးသမီးဆိုရင်ပထမဆုံးအာဖဂန်လေရင်မောင်းသူတအူးဖြစ်ပါတယ်။ကီနီအမျိုးသမီးဆုရှင်ဆိုရင်လေသူနာပြုဆီယာမတအူးအနေနဲ့အီဘိုလာရောဂါသည်တွေကိုပြုစုကူတာပေးခဲ့သူတအူးဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်ကအမျိုးသမီးဆုရှင်ဆိုရင်လေတရင်တော့တအူးအနေနဲ့အကျန်းဖက်သမားတွေရဲ့တိုက်ခိုက်ခံရတာကနေအသက်ဘေးကနေလွတ်မြောက်ခဲ့သူတအူးဖြစ်ပါတယ်။ဒီနှစ်စုပေးပွဲအခမ်းအနားကျင်းပမယ့်ရက်ဟာမတ်လ5ရက်နေ့ဖြစ်ပေမဲ့ဝါရှင်တန် DC မြို့တော်မှာနှင်းမုန်တိုင်းကျနေတာကြောင့်မတ်လ6ရက်တောက်ကြနေ့ကိုရွှေ့ခဲ့ရပြီးငကိုစီစဉ်ထားတဲ့အမေရိကန်သမ္မတကတော်မီရှယ်အိုဘားမားနဲ့နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီတို့တက်ရောက်မဲ့အစီအစဉ်ကိုလည်းဖျက်သိမ်းခဲ့ရပါတယ်ရှင်။